This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယိုအန်ယူဂျီသောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်ဩဂုတ်လ16ရက်ရေဒီယိုအန်ယူဂျီညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရေးတင်ကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ16ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့စီရေးတင်များကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။အခုပထမဆုံးတစ်ပုတ်အနေနဲ့ငဖေးမျိုးနယ်မှာဖြစ်တဲ့တိုက်ပွဲမှာစစ်သားအလောင်း20ခန်းနဲ့လက်နက်ခဲယမ်းတွေသိမ်းဆည်းရရှိတယ်လို့ AA ပြောတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းငဖေးမျိုးနယ်စွန်တက်ကြီးရွာအနီးစစ်တပ်နဲ့နိုင်ဝက်ကြားဖြစ်တဲ့တိုက်ပွဲမှာစစ်သားအလောင်း20ခန်းအပါအဝင်စစ်အသုံးဆောင်တွေနဲ့လက်နက်ခဲယမ်းအချို့သိမ်းဆည်းရရှိခဲ့တယ်လို့ရခိုင်တပ်တော် AA ကထုတ်ပြန်ထားပါတယ်။အကြမ်းဖက်စစ်တပ်ရဲ့တပ်မ69လက်အောက်ခံတပ်တွေထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်ဩဂုတ်လ14ရက်နေ့နေ့လယ်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့ထုတ်ပြန်လာတာဖြစ်ပါတယ်။စီးနိုင်ငံရေးနဲ့နိုင်ငံတကာစစ်မျက်နှာတွေမှာအလူအလဲအထိနာနေတဲ့စစ်ရှုံးဖက်စစ်စစ်တပ်ကဂဇင်ကလေးယာဆုတ်ခွာထွက်ပြေးနေသူတွေကိုလည်းရခိုင်တပ်တော်ကလိုက်လံချေမှုန်းတိုက်ခိုက်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ရခိုင်တပ်တော် AA အနေနဲ့သူတို့မျှော်မှန်းထားတဲ့စစ်ရေးရည်မှန်းချက်တွေအလုံးစုံအထမြောက်စေဖို့ရန်သူစစ်တပ်နဲ့ရင်ဆိုင်ထားတဲ့နေရာတွေမှာရပ်တန့်ခြင်းမရှိသေးတဲ့တိုက်ပွဲတွေနဲ့အတူအပြီးသက်သိမ်းပိုက်ရမယ့်မြို့သိမ်းတိုက်ပွဲတွေကကြန့်ရှိနေသေးတဲ့နေရာတွေမှာတိုက်ပွဲတွေဆက်ရှိနေစေလို့အသိပေးထားပါတယ်။ထို့အတူယူမတောင်တန်းတက်လျှောက်ရန်သူထိုးစစ်တွေကိုရခိုင်တပ်တော်ကခုခံဆင်နွှဲနေရမှာရခိုင်နဲ့မကွေးတိုင်းအဆက်ရခိုင်နဲ့ပဲခူးတိုင်းအဆက်ရခိုင်နဲ့အေရဝတီတိုင်းအဆက်နေရာတွေအပြင်ရခိုင်တပ်တော်လှုပ်ရှားအခြေပြုတဲ့အခြားနေရာတွေမှာလည်းတိုက်ပွဲတွေရပ်တန့်သွားခြင်းမရှိသေးဘူးလို့ထုတ်ပြန်ချက်အရသိရပါတယ်။တိုက်ပွဲတွေမှာခုခံစစ်ထိုးစစ်လှုပ်ရှားစစ်ရွေးရှားစစ်တွေအတူဟန်ချက်ညီတိုက်ပွဲတွေကတဆင့်စစ်ရေးရည်မှန်းချက်တွေအပြည့်အဝအကောင့်ထည့်ဖို့တဲ့တိုက်ပွဲတွေနေတိုင်းဆက်ရှိနေတယ်လို့သိရပါပြီ။ရခိုင်တပ်တော် AA အနေနဲ့2023ခုနှစ်ကနိုဝင်ဘာလ23ရက်ကစပြီးတော့ရခိုင်ဒေသမှာစစ်စင်ရေးတွေပေါ်ဆောင်ခဲ့ရမှာတနှစ်နဲ့6လကျော်လာတဲ့အထိရပ်တန့်သွားခြင်းမရှိဘဲနဲ့ဒီကနေ့အထိတိုက်ပွဲတွေဆင်နွှဲနေတယ်လို့လည်းသိရပါပြီ။ရခိုင်တပ်တော်အနေနဲ့လက်ရှိမှာချင်းပြည်နယ်တဲကပလောက်ဝနဲ့ရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်14ခုကိုတိမ်းပိုက်ထားနိုင်ပြီးတော့ကြန့်ရှိနေသေးတဲ့ကြောက်ဖြူနယ်စစ်တွေမြို့ကိုတိမ်းပိုက်နိုင်ဖို့ကြိုးစားနေစေဖြစ်ပါရယ်ခင်ဗျာ။အခုဆက်လက်ပြီးတော့မြောက်ဩကလာရဲစခန်းနဲ့တကုံအရှိပိုင်းကထွေအုပ်ရုံးကိုတော်လန်ကြီးအဖွဲ့တွေလက်ပစ်ဘုံနဲ့ပြစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းမြောက်ဩကလာမှာရှိတဲ့ရဲစခန်းနဲ့တကုံအရှိပိုင်းကအထွေထွေအုပ်ချုပ်ရေးရုံးကိုလက်ပစ်ဘုံတွေ60မမတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြို့ပြပြောက်ကြားတော်လန်ကြီးအဖွဲ့တွေကအသီးသီးထုတ်ပြန်ထားပါတယ်။မြောက်ဩကလာမြို့နယ်မှာရှိတဲ့အမှတ်9ရဲစခန်းကိုဩဂုတ်လ14ရက်နေ့ည9နာရီခွဲဝန်းကျင်မှာလက်ပစ်ဘုံအပါအဝင်60မမဘုံတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာလို့တလိုက်တော်ယူနီယံအဖွဲ့ကဆိုထားပါတယ်။တလိုက်တော့ယူနီယံမြို့ပြစေစင်ရေးအဖွဲ့ကမြောက်ကလာပါမြို့နယ်ခေမာတီလမ်းနဲ့တုခမိန်လမ်းတောင်းမှာရှိတဲ့မြောက်ကလာပါမြို့နယ်အမှတ်9ရဲစခန်းကိုပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရန်ကုန် UG People Army YUPA တပ်ဖွဲ့ကတော့မနေ့ကဩဂုတ်လ15ရက်နေ့ည9:40မိနစ်ဝန်းကျင်မှာ အရှိတကုံမြို့နယ်တွေကမင်းရဲကျော်စွာလမ်းနဲ့အင်းဝလမ်းအနီးမှာရှိတဲ့အရှိတကုံထွေအုပ်ရုံးကိုလက်ပစ်ဘုံနှလုံးနဲ့ပြစ်သွင်းတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုမှာရန်သူစစ်အုပ်စုဘက်ကထိခိုက်မှုတွေရှိနိုင်တဲ့အတွက်ကြောင့်နောက်ဆက်တွဲအခြေအနေတွေကိုသိရအောင်ဆက်လက်စုံစမ်းနေစေလို့ YUPA တပ်ဖွဲ့ကအသိပေးထားပါတယ်။ရန်ကုန် UG People Army YUPA တပ်ဖွဲ့အနေနဲ့မြို့ပြမစ်ရှင်တွေအချိန်မြင့်လှုပ်ဆောင်သွားဖို့ရှိတဲ့အတွက်ကြောင့်ပြည်သူလူထုအနေနဲ့စစ်သားတွေရှိတဲ့နေရာကိုမသွားကြဖို့တိုက်တွန်းလို့ဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကြောက်ကရွာမှာဖြစ်တဲ့တိုက်ပွဲတွေမှာစစ်သား30ခန်းတည်ပြီးတော့တအူးအရှင်ဖမ်းမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့ကနေကြောက်ကရွာဘက်ကိုတာလွန်အင်အားနဲ့စစ်ကြောင်းထိုးလာတဲ့စစ်သားတွေနဲ့ဖြစ်တဲ့တိုက်ပွဲတွေမှာစစ်တပ်ဘက်က30ခန်းတည်ပြီးတော့တအူးအရှင်ဖမ်းမိခဲ့တယ်လို့တပင်းမျိုးပြောက်ကြားတပ်ဖွဲ့ကဒီကနေ့ဩဂုတ်လ16ရက်နေ့မှာထုတ်ပြန်လာပါတယ်။ဩဂုတ်လ10ရက်နေ့ကတာလွန်အင်အားနဲ့စစ်ကြောင်းထိုးလာတဲ့စစ်သားတွေနဲ့နေ့လယ်တနာရီ45မိနစ်ခန့်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။ကြောက်ကရွှေကူနီဖျားအရှိမရှိတဲ့စာတင်ကြောင်းထဲမှာနေရာယူထားတဲ့စစ်သားတွေနဲ့ဖျားမုတ်ပေါက်မှာနေရာယူထားတဲ့တော်လန်ရဲဘော်တွေထိတွေ့တိုက်ပွဲဖြစ်ခဲ့တာဟာမိနစ်30ခန့်ရှိခဲ့ပြီးတော့စစ်သား6ဦးကိုအသေးရရှိခဲ့တယ်လို့အသိပေးထားပါတယ်။ကြောက်ကဘောလုံးကွင်းအနောက်ဘက်မှာလည်းမိနစ်20ခန့်တိုက်ပွဲဖြစ်ပွားခဲ့တာရှိပြီးတော့စစ်သား4កောင်အသေးရရှိခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ပွဲပြီးချိန်မှာတော်လိုင်းရဲဘော်တွေအထိခိုက်မရှိအောင်မြင်စွာပြန်လာနိုင်ခဲ့တယ်လို့သိရပါတယ်။ဩဂုတ်လ10ရက်နေ့နေ့လယ်3:15မိနစ်ခန့်မှာလည်းအရီစစ်ကြောင်းနဲ့ပေါ်တော်မူကြောင်းထဲမှာခနာတာထိတွေ့တိုက်ပွဲဖြစ်ခဲ့တာရှိပြီးတော့ပေါ်တော်မူကြောင်းကနေစုတ်ခွာလာတဲ့တော်လိုင်းရဲဘော်တွေရွှေကူဖြူဖျားကိုပြန်ရောက်ချိန်မှာရေနံကုန်းဘက်ထိုးလာတဲ့စစ်တပ်စစ်ကြောင်းနဲ့၄နာရီ15မိနစ်မှာဒုတိယအကြိမ်တိုက်ပွဲဖြစ်ပွားခဲ့ရမှာတော့တော်လိုင်းရဲဘော်တွေဟာအကာအကွယ်ကောင်းကောင်းနဲ့အချိန်တော်တော်ကြာအောင်မစုတ်တမ်းခံပစ်နိုင်ခဲ့တယ်လို့တပင်းညူပြောက်ကြားတပ်ဖွဲ့ကပြောပြထားပါတယ်။တိုက်ပွဲကြာချိန်ဟာတနာရီခန့်ရှိလာချိန်မှာစစ်တပ်စစ်ကြောင်းဘက်ကနေလက်နက်ကြီးတွေစက်တက်လီတီပါရမိုတာတွေနဲ့အဆက်မပြတ်ပြစ်ခတ်တိုက်ခိုက်ခဲ့ပြီးမြေတော်လိုင်းရဲဘော်တွေအထိခိုက်မရှိပြန်လည်ဆုတ်ခွာလာနိုင်ခဲ့ပြီးမြေဒီတိုက်ပွဲမှာစစ်သား20ခန့်အသေရရှိခဲ့ပြီးတော့ဒဂေါင်အရှင်ဖမ်းမိကထိခိုက်ဒဏ်ရာရရှိသူတွေလည်းများခဲ့တယ်လို့သိရပါတယ်။မုံရွာကနေကြောက်ကဘက်အင်အားအလုံးကြီးနဲ့စစ်ကြောင်းထိုးလာတဲ့စစ်သားတွေကိုတပြေးညိုပြောက်ကြားတက်ဖွဲ့အရတော်မျိုးနဲ့တိုက်နယ်ကို1017ကပကဖရဲဘော်တွေမုံရွာမျိုးနဲ့တိုက်နယ်2နဲ့ဘီဝါ66တို့ပူးပေါင်းပြီးတော့ခုခံတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီကနေ့ဩဂုတ်လ16ရက်နေ့အထိစစ်တပ်စစ်ကြောင်းတွေအရတော်မုံရွာလမ်းပိုင်းမှာခြေရှုပ်နေစေဖြစ်တဲ့အတွက်ကြောင့်မိဘပြည်သူများအနေနဲ့အသွားလာမလုပ်ကြဖို့တပြေးညိုပြောက်ကြားတက်ဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ပလမ်းမြို့မှာဖြစ်တဲ့တိုက်ပွဲကြီး6ချိန်နဲ့ထိတွေ့တိုက်ပွဲတွေမှာစစ်တပ်ဘက်က53ဦးတေပြီးတော့50နီးပါးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနင်္လာရီတိုင်းပလောမြို့နယ်ပလားမြို့ဘက်စစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်တပ်နဲ့တိုက်ပွဲကြီး6ချိန်နဲ့ထိတွေ့တိုက်ပွဲတွေမှာစစ်တပ်ဘက်က53ဦးသေဆုံးပြီးတော့50နီးပါးဒဏ်ရာရသွားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မြိတ်ခရိုင်အမှတ်1တပ်ရင်းတရင်နဲ့ပြန်ကြားရေးအဖွဲ့ကဒီကနေ့ဩဂုတ်လ16ရက်နေ့မှာထုတ်ပြန်လာပါတယ်။အကြမ်းဖက်စစ်တပ်ဟာဇူလိုင်လ24ရက်နေ့ကနေစပြီးတော့ပလောမြို့နယ်ပလားမြို့ကိုစစ်ကြောင်းထိုးဝင်ရောက်ဖို့ကြိုးပမ်းလာတဲ့အတွက်ပြည်သူ့ကာကွယ်ရေးတပ်မတော်နဲ့မဟာမိတ်တော်လိုင်ပူးပေါင်းတပ်ဖွဲ့တွေဘက်ကတံပြန်ထိုးစစ်ဆင်နွှဲခဲ့တယ်လို့ဆိုပါတယ်။ဇူလိုင်လ24ရက်နေ့ကနေဒီကနေ့ဩဂုတ်လ16ရက်မနက်ပိုင်းအထိထိတွေ့တိုက်ပွဲကြီး6ချိန်နဲ့ထိတွေ့တိုက်ပွဲငယ်များစွာဖြစ်ပွားခဲ့ရမှာရန်သူစစ်သား53ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရရှိသူ48ဦးရှိတယ်လို့အသိပေးထားပါတယ်။တိုက်ပွဲဖြစ်နေချိန်မှာစစ်တပ်စစ်ကြောင်းတွေဟာလေကြောင်းကနေ11ချိန်၊ရေတပ်စစ်သင်္ဘောက26ချိန်ပြစ်ကူယူပြီးတော့ဗုံးကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အခုလိုအကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အရက်သား18ဦးသေဆုံးခဲ့ရပြီးတော့ရဟန်းနှပါပြန်လွန်တော်မူခဲ့ရတယ်လို့လည်းမြိတ်ခရိုင်အမှတ်1တပ်ရင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ပွဲဖြစ်နေချိန်မှာပလားမြို့တွင်ပိတ်မိနေတဲ့အရသာပြည်သူ329ဦးကိုမဟာမိတ်တပ်တွေကကယ်ထုတ်နိုင်ခဲ့ပေမယ့်တိုက်ပွဲအတွင်းမှာမဟာမိတ်တပ်ပေါင်းစုဘက်ကပြည်သူ့ကာကွယ်ရေး PDF ရဲဘော်3ဦးနဲ့ကရင်အမျိုးသားကာကွယ်ရေးတပ် KNDO ကရဲဘော်2ဦးအသက်ဆုံးလွတ်ခဲ့ရပြီးတော့19ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။တိုက်ပွဲတွေမှာရန်သူစစ်သားတွေ3နဲ့ပစ္စတိုတစ်လက် MA1 rifle နှစ်လက် RPG 7တစ်လက်ဘုံးသီးတွေနဲ့ drone တစ်စင်းကိုတော်လိုင်းမဟာမိတ်တပ်တွေတင်စီရရှိခဲ့တယ်လို့လည်းအသိပေးထားပါတယ်။မဟာမိတ်တပ်ပေါင်းစုဘက်မှပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်34နဲ့35နီးဗျူဟာလက်အောက်ခံတပ်ရင်းတွေတနင်္သာရီတိုင်းစစ်ဌာနက drone တပ်ရင်း တနင်္သာရီတိုင်းပကဖပလောမျိုးနယ်ပကဖပလာဖကရင်အမျိုးသားကာကွယ်ရေးတပ် KNDU တပ်ရင်း9 KNL တပ်မဟာ4အထူးတပ်ဖွဲ့တို့ပါဝင်တိုက်ခိုက်ခဲ့ကြတာလို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့စကိုင်းမျိုးနယ်အတွင်းမှာစစ်တပ်စစ်ကြောင်းကို2ရက်ဆက်တိုက်တိုက်ခိုက်မှု7သား3ဦးသေပြီးတော့9ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းမျိုးနယ်မှာအကြမ်းဖက်စစ်တပ်စစ်ကြောင်းကို2ရက်ဆက်တိုက်တိုက်ခိုက်ရမှာစစ်သား3ဦးသေပြီးတော့ခုနှစ်ဦးဒဏ်ရာရသွားတယ်လို့ Yan Wolf PDF ကထုတ်ပြန်ထားပါတယ်။အကြံဘက်စစ်တပ်စစ်ကြောင်းဟာဩဂုတ်လ17ရက်နေ့မှာစကိုင်းမြို့နယ်ကကြောင်မင်းကြီးကျေးရွာမှာတက်ဆွဲခဲ့တယ်လို့ဆိုပါတယ်။အဲဒီစစ်ကြောင်းဟာဩဂုတ်လ12ရက်နေ့နဲ့13ရက်နေ့တို့မှာစကိုင်းမြို့နယ်စက်တောင်ရဲစခန်းကလာတဲ့စစ်သားတွေနဲ့ရဲတွေကိုထွက်ကြိုချိန်မှာတော်လန်ကြီးတပ်ဖွဲ့တွေက2ရက်ဆက်တိုက်မိုင်းဆွဲပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာလို့အတည်ပြုထားပါတယ်။ဒီတိုက်ခိုက်မှုတွေမှာအကြမ်းဖက်စစ်သား3ဦးသေဆုံးပြီးတော့9ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးမြဲတော်လန်ကြီးရဲဘော်တွေအထိခိုက်မရှိဘူးလို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန်းကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီတရင်တွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ16ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်အကြံဖတ်စစ်တပ်ရဲ့မလုံးတွေနဲ့တက်ရှူသွေးခွဲနေတာကိုအထူးသတိထားကြဖို့ကရင်နီတပ်မတော်စစ်ဦးစီးချုပ်ပြောတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖတ်စစ်တပ်ဟာရွေးကောက်ပွဲကိုအကြောင်းပြပြီးသူတို့ဆုံးရှုံးခဲ့တဲ့နယ်မြေတွေကိုပြန်လည်ရယူနိုင်ဖို့မလုံးပေးတာတက်ရှူသွေးခွဲပြီးစီးလုံးညီညွတ်မှုကိုဖြိုဖျက်တာတွေအပါအဝင်ပြည်သူလူထုကိုနှီးမြူးမြို့နဲ့မြူဆွဲလာတာတွေကိုအထူးသတိထားကြဖို့လိုတယ်လို့ကရင်နီပြည်တပ်မတော်စစ်ဦးစီးချုပ်ဗိုလ်မှူးချုပ်အောင်မြတ်ကတိုက်တွန်းပြောကြားလိုက်ပါတယ်။မနက်ဖြန်ဩဂုတ်လ18ရက်မှာကြာရောက်မဲ့89နှစ်မြောက်ကင်းနီပြည်တပ်မတော်နေ့အတွက်ပြောမဲ့မိန့်ခွန်းမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။အကြံဖက်စစ်တပ်ရဲ့မလုံးပေးမြူဆွေမှုတွေကြောင့်အခြေမခံသေးတဲ့တော်လိုင်းတပ်ဖွဲ့တွေပြိုကွဲပျက်စီးသွားနိုင်တယ်လို့ဖောက်ပြန်လိုတဲ့စိတ်တွေပေါ်ပေါက်လာနိုင်တာကြောင့်ကင်းနီပြည်တပ်မတော်စစ်ဦးစီးချုပ်ဗိုလ်မှူးချုပ်အောင်မြတ်ကတိုက်တွန်းပြောကြားလိုက်တာလည်းဖြစ်ပါတယ်။လူဘဝဆိုတာအတက်အကျရှိတယ်လို့တော်လိုင်းရင်မှလည်းအတက်အကျရှိတာကိုသတိပြုကြဖို့နဲ့ရန်သူကရန်သူအလုပ်လုပ်နေချိန်မှာမိမိတို့ကလည်းမိမိတို့အလုပ်ကိုလုပ်နေရမယ်လို့ဗိုလ်မှူးချုပ်အောင်မြတ်ကကင်းနီပြည်တပ်မတော်ကတပ်မှုတွေနဲ့တပ်သားတွေ KNDF ကတပ်မှုတပ်သားတွေနဲ့ကင်းနီပြည်မှာရှိတဲ့ KNDF ရဲဘော်တွေကိုညွန်ကြားထားပါတယ်။တော်လိုင်းရင်ဆင်နွှဲနေချိန်မှာလူမှုနဲ့တန်းနဲ့ရှိနေဖို့လိုပြီးလူမှုကိုစန့်ကျင်တဲ့အလုပ်တွေမလုပ်ဖို့လူမှုကိုယုံကြည်ဖို့လိုသလိုမိမိကိုယ်ကိုလည်းယုံကြည်ကြဖို့ဗိုလ်မှူးချုပ်အောင်မြတ်ကဆက်လက်တိုက်တွန်းထားပါတယ်။ပြည်သူလူထုဆိုတဲ့နေရာမှာအချောင်သမားတွေ၊နိုင်ငံရေးအချောင်သမားတွေ၊ကိုကျိုးရှာတဲ့စီးပွားရေးအချောင်သမားတွေမပါတဲ့အတွက်အဲ့ဒီအချောင်သမားတွေကိုတည်ထားဖို့လိုပြီးလူထုကိုမှန်မှန်ကန်ကန်ဦးဆောင်ဖို့နဲ့လူအခွင့်အရေးကိုလေးစားလိုက်နာဖို့ဗိုလ်မှူးချုပ်အောင်မြတ်ရဲ့မိန့်ခွန်းမှာဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲကရင်နီတပ်မတော်ရဲ့ဥပဒေစစ်စည်းကမ်းမိန့်ညွန်ကြားချက်လူထုဥပဒေဓလေ့ထုံးတမ်းဥပဒေတွေလိုက်နာကြဖို့ကဘာရရက်ကပြဋ္ဌာန်းထားတဲ့လူအခွင့်အရေးဆိုင်ရာစာချုပ်တွေစစ်တုံ့ပန်းဥပဒေမြေပြင်မှာလိုက်နာရမယ့်ကျင့်ဝတ်တွေကိုလိုက်နာဖို့ကလင်းငယ်တွေနဲ့အမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့လဲဗိုလ်မှူးချုပ်အောင်မြတ်ရဲ့မိန့်ခွန်းမှာပါဝင်ပါတယ်။တော်လိုင်းရေးတက်တွေဆိုတာကြီးစားတက်မဟုတ်တဲ့မျိုးချစ်စိတ်နဲ့ဖွဲ့စည်းထားတဲ့တက်တွေဖြစ်တဲ့အတွက်စီကံရှိဖို့အမိန့်နာခံဖို့အာဏာရှင်ပြုတ်ကြရေးကိုကျမကိုဖန်တီးနိုင်ရေးနဲ့ဖယ်ရယ်ပန်းနိုင်အတွက်စီးလုံးညီညွတ်စွာနဲ့ဆက်လက်တိုက်ပွဲဝင်ကြဖို့ကင်းနီပြည်တပ်မတော်စစ်ဦးစီးချုပ်ဗိုလ်မှူးချုပ်အောင်မြတ်ကတိုက်တွန်းထားပါရခင်ဗျာဒုတိယသတင်းအနေဖြင့်ညောင်မြို့နယ်မှာဖြစ်တဲ့တိုက်ပွဲမှာစစ်တပ်ဘက်က15ဦးသေဆုံးပြီးခဲယမ်းအချို့တိမ်းဆည်းရရှိတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းညောင်မြို့နယ်မှာဖြစ်တဲ့တိုက်ပွဲမှာစစ်တပ်ဘက်က15ဦးသေဆုံးပြီးခဲယမ်းအချို့တိမ်းဆည်းရရှိခဲ့တယ်လို့ပြည်သူ့ဒီမိုကရက်တစ်တပ်တော် PDA ကထုတ်ပြန်ထားပါတယ်ညောင်မြို့နယ်တဲကစုတီရွာနဲ့ရွာတစ်တောင်ရွာကြားဘူတာယုံဟောင်းအနီးမှာဩဂုတ်လ14ရက်နေ့မနက်7နာရီခွဲကနေ12နာရီအထိနာယူဝက်ကြားထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်ဒီထိတွေ့တိုက်ပွဲမှာအကြမ်းဖက်စစ်တပ်စစ်ကြောင်းက15ယောက်သေဆုံးတာကိုမျက်မြင်တွေ့ခဲ့ပြီးဒဏ်ရာရသူတွေလည်းအများပြားရှိတယ်လို့အသိပေးပါတယ်တိုက်ပွဲဖြစ်ပြီးနယ်မြေရှင်းလင်းရေးလုပ်နေချိန်မှာလက်ပစ်ဘုံတစ်လုံးအင်နာကတစ်လုံး 5.56G 19 တောင့် ခုနောက်ဆုံးသတင်းအနေဖြင့်အကျန်းဖတ်စစ်တပ်ကြောင့်ဩဂုတ်လဝက်အတွင်းအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အရက်သား32ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။အကျန်းဖတ်စစ်တပ်ကြောင့်အခုနှစ်ဩဂုတ်လဆန်းငါးရက်နေ့အထိလဝက်အတွင်းမှာပဲအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အရက်သား32ဦးသေဆုံးခဲ့ရတယ်လို့နိုင်ငံရေးကျင်းသားများကကိုယ်စီဆောင်ရှောက်ရေးအသင်း အမျိုးသမီး14ဦးအမျိုးသား19ဦးစုစုပေါင်း32ဦးသေဆုံးခဲ့ရတာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ရမှာအသက်17အောက်ကလေးငယ်5ဦးပါဝင်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။သေဆုံးသူတွေဟာမန္တလေးတိုင်းကဆယ်လေးယောက်နဲ့အများဆုံးဖြစ်ပြီးကချင်ပြည်နယ်ကရှစ်ယောက်နဲ့ဒုတိယအများဆုံးဖြစ်တယ်လို့
AAPP အဖွဲ့အနေနဲ့ဩဂုတ်လလောက်ဝက်အတွင်းအတည်ပြုဖို့လိုအပ်နေဆဲဖြစ်တဲ့အရက်သားပြည်သူ83ရောက်ရဲ့စည်ရင်းကိုလည်းတိကျောက်ယူစုဆောင်ထားပြီးအတည်ပြုနိုင်ဖို့လှုပ်ဆောင်နေတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါ ရှင် မနက်ဖြန်ဩဂုတ်လ16ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ပင်လယ်ပင်လယ်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ပင်လယ်ပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူးထွက်နိုင်ပြီးနောက်တောင်မုတ်တုံတွေဟာအားကောင်းရာကနေအားလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတခါတည်းမူသက်လီပင်တွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။
ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လိုင်းတေဂီတာအစီအစဉ်မှာထုံးအန်နီတာရေးသားထားပြီးတော့ K2 တီဆိုထားတဲ့သွေးစကားဆိုရဲတော်လိုင်းတီသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာThank you.
ยายสายชิมชิเกจาวเซมชิเกเดอำนาจยาจมูจูมีเลไกเดเวียวเคียบีมิวเนเวเรซีออลันโดซีออ
Video NUG မှာဆက်လက်အတန်းလွှင့်နေပါတယ်။အခုဆက်လက်ပြီးတော့ MNDAA နဲ့လာရှိုးစစ်တိုင်းမှုတွေ့ဆုံတရုတ်နိုင်ငံကစစ်တပ်ကိုထောက်ခံမှုပြသပြီးတနှစ်အကြာဆိုတဲ့မြန်မာ့ຫນွေဦးခရိုနီကယ်ဩဂုတ်15ရက်မြင်ကွင်းကိုပို့ပို့ကဖတ်ကြားတင်ပြပေးထားပါတယ်ခင်ဗျာ
။မြန်မာ့ຫນွေဦးခရိုနီကယ်ဩဂုတ်လ15ရက်မြင်ကွင်း MNDAA နဲ့လာရှိုးစစ်တိုင်းမှုတွေ့ဆုံတရုတ်နိုင်ငံကစစ်တပ်ကိုထောက်ခံမှုပြသပြီးတနှစ်အကြာရမန်နဲ့ဇူလိုင်လနောက်ဆုံးရက်တွေမှာလာရှိုးမြို့ကို MNDAA ကိုကလနက်ကိုင်းတပ်ကဦးဆောင်ပြီးတိုက်ခိုက်သိမ်းယူခဲ့ပြီးနောက်တနင်္လာနေ့သတင်းပတ်နှစ်ပတ်အကြာမှာလာရှိုးမြို့နဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်နေရာတွေအလုံးစစ်တပ်ရဲ့ထိန်းချုပ်မှုအောက်ကိုပြန်လည်ရောက်ရှိပြီးဖြစ်ပါတယ်။အခုလိုတနင်္လာကာလအကြာဩဂုတ်လ14ရက်နေ့မှာအရှေ့မြောက်တိုင်းစစ်တိုင်းမှုနဲ့ MNDAA လက်နက်ကိုင်းတပ်ဘက်ကတာဝန်ရှိသူတွေလာရှိုးမြို့ကဟိုတယ်တစ်ခုမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။စစ်တပ်နဲ့ MNDAA အကြားအပြည့်ရဲ့သဘောတူညီမှုကိုအင်းနီချင်းတရုတ်နိုင်ငံကစောင့်ကြည့်နေတာဖြစ်ပြီးလာရှိုးမြို့ပြန်လည်ပြည့်တဲ့2025ခုနှစ်ဧပြီလတုန်းကတရုတ်နိုင်ငံရဲ့စောင့်ကြည့်ရေးအဖွဲ့တွေလာရှိုးမြို့ပြန်လည်ပြည့်တဲ့အခမ်းအနားကိုလာရောက်ခဲ့ကြတာပါအခုဆွေးနွေးမှုမှာတော့တရုတ်နိုင်ငံရဲ့စောင့်ကြည့်ရေးအဖွဲ့တွေပါဝင်ခြင်းရှိမရှိတော့မသိရပါဘူးဩဂုတ်လ14ရက်နေ့ဆွေးနွေးပွဲဟာ NSNPC လို့အတူကောက်ခေါ်တဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးညှိနှိုင်းပေါ်ဆောင်ရေးကော်မတီအဆင့်မဟုတ်ပဲအရှိမြောက်တိုင်းစစ်တိုင်းမှုနဲ့ကိုကန်းတပ်မှုတွေအဆင့်ဆွေးနွေးကြတဲ့ဆွေးနွေးမှုတစ်ခုလို့သာယူဆရမယ့်သဘောပါဒီဆွေးနွေးပွဲမှာဘာတွေဆွေးနွေးကြသလဲဆိုတော့အသေးစိတ်ခေါင်းစဉ်အကြောင်းအရာတွေထုတ်ဖော်ပြောဆိုခြင်းမရှိကြပေမယ့်ထွက်ပေါ်လာတဲ့သတင်းတွေထဲမှာတော့စစ်တပ်ဘက်ကကိုကန်းလက်နက်ကိုင်တပ်ကိုယမန်နဲ့တစ်တုံညာနှစ်ခုစစ်ဆင်ရေးကာလတွေအတွင်းတင်းယူထားတဲ့တိန်ဒီမျိုးကိုပါပြန်လဲပေးရဖို့တောင်းဆိုပေမဲ့ကိုကလက်နက်ကင်ဘက်ကသဘောမတူဘူးလို့သတင်းထွက်ပေါ်လာပါတယ်။ဒီဆွေးနွေးပွဲမှာဝါပြည်ဒွေးစီညညိုရဲ့အဖွဲ့ကကိုစလဲတွေလည်းပါဝင်နေဆိုတဲ့ကနအူးသတင်းတွေထွက်ပေါ်ခဲ့ပေမဲ့ဝါအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကမဟုတ်ကြောင်းညင်းဆိုခဲ့ပါတယ်။စစ်တပ်အနေနဲ့မန္တလေးမှုဆေပြည်တော်စုလမ်းတစ်ချောင်းမှာရှိတဲ့မြို့တွေကိုပြန်လဲထိန်းချုပ်နိုင်မှုရည်မှန်းထားပြီးလောလောဆယ်မှာလာရှိုးမြို့ကိုတိုက်ခိုက်ခြင်းမပြုဘဲပြန်လဲရရှိပါနောင်ချိုမြို့ကိုမကြသေးခင်ကတိုက်ခိုက်သိမ်းယူနိုင်ခဲ့တာဖြစ်ပါတယ်။ဒီလမ်းကိုထိန်းချုပ်နိုင်ဖို့ဆိုရင်ကြောင်မဲတီဘောတင်ကြီးကုတ်ခိုင်မူဆယ်105မိုင်စတဲ့နေရာတွေကိုထိန်းချုပ်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်။ကိုကန်တက်တွေတင်ကြီးကိုစစ်တပ်လက်ထဲပြန်ပေးဖို့ပစ္စည်းတချို့ရွှေ့ပြောင်းနေတယ်ဆိုတဲ့သတင်းတွေလည်းလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကပေါ်ထွက်ခဲ့ပါသေးတယ်။ဒါပေမဲ့ကိုကန်တက်ဘက်ကတော့အဆိုပါသတင်းကိုအတည်ပြုခြင်းမရှိပဲမြို့ခံအချို့ကတော့ကိုကန်တက်ဖွဲ့ရိအနေနဲ့မြို့အုပ်ချုပ်ရေးဖွံ့ဖြိုးရေးလုပ်ငန်းတွေပုံမှန်လုပ်ကိုင်နေတာသာ တွေ့ရတယ်လို့ဆိုပါတယ်မကြသေးခင်တရင်ဘက်က TNLA နဲ့ MNDA တို့ထိန်းချုပ်ထားတဲ့ကုခိုင်မျိုးရှိဟိုတယ်တစ်ခုကိုစစ်ကောင်စီဘက်ကလေကြောင်းကနေပုံကျဲခဲ့ရမှာတိတ်ဆုံးပြက်စီးမှုတွေရှိခဲ့ပြီး MNDA ကအပြည့်ရသဘောတူညီမှုကိုထိခိုက်နိုင်တဲ့သဘောမျိုးပြောဆိုမှုတွေလည်းရှိခဲ့တာဖြစ်ပြီးတချို့သတင်းဌာနတွေက MNDA နဲ့စစ်တပ်အကြားတိုက်ခိုက်မှုတွေပြန်လည်ဖြစ်ပွားမဲ့သဘောမျိုးဖော်ပြကြတာတွေ့ရပါတယ်တစ်တုံညာနှစ်ခွန်စစ်စင်ရေးပထမပိုင်းကိုလည်းနှစ်ဖက်အပြည့်ရသဘောတူညီမှုတွေနဲ့ရပ်နားခဲ့ကြရက2024ခုနှစ်နှစ်လည်ဝင်ကျင်းမှာပြန်လည်ဖြစ်ပွားခဲ့တာဖြစ်လို့အခုလက်ရှိ MNDA နဲ့စစ်တပ်အကြားအပြစ်ရသဘောတူညီမှုနဲ့တစ်တုံညာနှစ်ခုစစ်စင်ရေးပထမပိုင်းအပြီးသဘောတူညီမှုကိုနှိုင်းယှဉ်ကြည့်စရာဖြစ်လာပါတယ်။ရေးဘူးရအပြင် PN နှစ်ခုမှာပထမပိုင်းပြီးအပြစ်ရမှုမှာ MNDA နဲ့ DNL တို့ပါဝင်ကြပြီးအခုစစ်စင်ရေးဒုတိယပိုင်းပြီးနောက်အပြစ်ရမှာ MNDA နဲ့စစ်တပ်အကြားသဘောတူညီမှုသာဖြစ်ပါတယ်။မြောက်ပိုင်းညီနောင်လက်နက်ကိုင်၃ဖွဲ့အနေနဲ့လှုပ်ဆောင်တာမဟုတ်ဘဲကိုကန့်လက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့တဲ့အနေနဲ့တရုတ်နိုင်ငံရဲ့ပြားတောင်းလို့ဆိုတဲ့အပြည့်အသဘောတူကလာရှုံမျိုးပြန်လည်လွှဲပေးခဲ့တာဖြစ်ပါတယ်။ယခင်အပြည့်အကာလနဲ့အခုအပြည့်အကာလနှစ်ခုမှာမတူညီတဲ့အခြားအခြေအနေတရက်ကတော့ကိုကန့်လက်နက်ကိုင်အဖွဲ့တွေနဲ့တခြားသောတော်လိုင်းလက်နက်ကိုင်တပ်ဖွဲ့တွေအကြားပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ်။ကိုကန့်လက်နက်ကိုင်အဖွဲ့အနေနဲ့လာရှုံမျိုးပြန်လည်လွှဲအပ်ပေးခဲ့တဲ့အဖြစ်အပျက်နောက်ပိုင်းတခြားသောတော်လိုင်းလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းလှုပ်ရှားမှုတွေမတွေ့ရတော့တဲ့အချက်ဖြစ်ပါတယ်။ဒီအခြေအနေတွေကိုခြုံငုံကြည့်ရင် MNDA အနေနဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးကာလအချိန်ဟုံလို့စီးရီးလှုပ်ရှားမှုမျိုးပြန်လည်လှုပ်ဆောင်တာမျိုးထက်စစ်တပ်နဲ့အလျော်အတင်ကစားမှုမျိုးသာပိုမိုဖြစ်ကောင်းဖြစ်နိုင်တဲ့အနေအထားလို့ဆိုရမှာဖြစ်ပါတယ်။တစ်ဖက်မှာတရုတ်နိုင်ငံရဲ့ရည်တည်မှုစစ်တပ်ပြိုလဲတဲ့အဖြစ်မျိုးအဖြစ်မခံနိုင်မှုဆိုတဲ့ရည်တည်ချက်က2024ခုနှစ်နှစ်လပိုင်းစီးရီးချင်းခွင်ရှားပြောင်းလဲတွေနောက်ပိုင်းထင်ထင်ရှားရှားပေါ်ထွက်လာခဲ့တာအများသိရှိကြပြီဖြစ်ပါတယ်အထက်ကတရုတ်နိုင်ငံရဲ့မြန်မာစစ်တပ်ပေါ်ရှုမြင်တဲ့အမြင်ရက်တီချက်တွေနဲ့ဆက်ဆက်လို့ဆက်လက်ဖော်ပြရရင်လာရှုံမျိုးကြပြီးရက်သတင်းပတ်အကြာယမန်နှင့်အဂိုလာလေတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးမဲခေါင်လက်ချန်းစီဝေးကျင်းပတဲ့ထိုင်းနိုင်ငံချင်းမာမျိုးကိုအတော်နေပြည်တော်ကိုခေတ္တဝင်ရောက်ကမင်းအောင်လိုင်းနဲ့တွေ့ဆုံခဲ့တဲ့အဖြစ်အပျက်ကခုဆိုတနည်းတည်းရှိပြီဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးရဲ့နေပြည်တော်ခီးစဉ်ကတောက်လျှောက်အရှုံးနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဖို့မြော်လင့်ချက်သူပြန်လဲရစေခဲ့တဲ့ခီးစဉ်တစ်ခုအလှည့်ပြောင်းတစ်ခုဖြစ်ခဲ့ပါတယ်။ချင်းမိုင်မျိုးမဲခေါင်လက်ချက်အစီအွေအပြီးမှလည်းတရုတ်နိုင်ငံသားရေးဝန်ကြီးမြန်မာအရေးနဲ့ပတ်သက်လို့စီတုံးစီကိုမကြော်ဘူးဆိုတဲ့တရုတ်နိုင်ငံရဲ့ရှုမြင်ချက်ကိုလူသိရှင်ကြားထုတ်ဖော်အသိပေးခဲ့ပါတယ်။စီတစ်ခုကတော့နိုင်ငံတကာစွန့်ဖက်မှုမရှိဘူးဆိုတဲ့အချက်ဖြစ်ပါတယ်။မြန်မာနိုင်ငံဟာတရုတ်ရဲ့အင်ဂျင်ချင်းနယ်နိမိတ်ထိစပ်နေတာဖြစ်တယ်လို့တရုတ်ပြည်အနောက်ပိုင်းတိုင်းယူနန်တို့လိုဒေသတွေအတွက်မင်္ဂလာပင်လယ်အော်အိန္ဒိယသမုဒ္ဒရာထွက်ပေါက်လဲဖြစ်လို့မြန်မာအရေးမှာဘယ်အင်အားကြီးနိုင်ငံကိုမှထဲထဲဝင်ဝင်ပေါင်းဝင်ဆွတ်ဖက်တာမျိုးလက်မခံနိုင်တဲ့သဘောလို့မှတ်ယူနိုင်ပါတယ်။အဲဒီနောက်2024ခုနှစ်ဩဂုတ်လနောက်ပိုင်းမှာတရုတ်အစိုးရရဲ့မြန်မာအရေးနဲ့ပတ်သက်တဲ့အထူးကိုယ်စားလှယ်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ကခေါင်းဆောင်တွေနဲ့တရုတ်နိုင်ငံနယ်စပ်မှာတွေ့ဆုံဆွေးနွေးပြီးအဆိုပါအစည်းအဝေးမှတ်တမ်းကတိတ်မကြခင်ပေါက်ကြားလာခဲ့တာဖြစ်ပါတယ်။အခုတနှစ်အကြာမှာတရုတ်နိုင်ငံရဲ့ရက်တီချက်ကယမန်နစ်ကရက်တီထားတဲ့အတိုင်းဆက်လက်ရက်တီနေဆဲဖြစ်တယ်လို့စစ်တပ်ကကျင်းပမဲ့ရွေးကောက်ပွဲကိုလည်းထောက်ခံရက်တီပေးတဲ့အိမ်ကြီးချင်းအင်အားကြီးနိုင်ငံတနိုင်ငံဖြစ်ပါတယ်။တရုတ်အစိုးရကိုယ်တိုင်ကမြန်မာစစ်တပ်ကပါထိတွေ့ဆက်ဆံလို့ရသမျှတိုင်းရင်းသားလက်နက်ကိုင်တွေနဲ့ထိတွေ့ဆက်ဆံနေပြီးသူတို့ရဲ့ဦးစားပေးတိုက်တွန်းမှုကမြန်မာစစ်တပ်ကကျင်းပလို့တဲ့ရွေးကောက်ပွဲကိုအနောက်ရှံမပေးရေးကအဓိကဖြစ်နေပုံရပါတယ်။လက်ရှိမှာအရေးပေါ်အခြေအနေကြေညာထားတဲ့မြို့နယ်တွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ဘက်ကအခြေအနေစောင့်ကြည့်ပြီးကင်တွယ်ရမယ့်ပုံရပါတယ်။မြန်မာပြည်တော်လုံးတိုင်းတာနဲ့စစ်တပ်ရဲ့ကြောထောင်းနောက်ခံပါပါတီတစ်ခုတည်းဖြစ်စေသို့မဟုတ်တခုထပ်ပေါ်တဲ့ပါတီတွေကနေလွတ်တော်ကိုယ်စားလှယ်အများစည်းရင်ထုတ်ပြန်လာဖို့မြန်မာစစ်တပ်ကိုယ်တိုင်ကပဲဆောင်ရွက်ရတာဖြစ်တာမို့ဒါကိုလည်းအများကစောင့်ကြည့်နေကြပါတယ်ရှင်။
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုပြထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာဆင်နေပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင် မြမမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါ